သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့ဆူနာမီတန်ခံရမှုတဲ့နမ်ကင်းကျေးရွာကိုရောက်ပြီဆိုရင်စကားတန်ဝဲဝဲနဲ့မြန်မာရွှေ့ပြောင်းအမျိုးသမီးများစွာကိုကြွေနိုင်ပါတယ်။ကော့တောင်ထဝဲနဲ့မွန်ဒေသခံဖြစ်တဲ့သူတို့အတွက်လက်ရှိအချိန်မှာတော့ရေလုံငန်းခွင်တွေမှာငားရွေးတာငားချင်းဆွဲတာအပြင်ငားအချောက်လှန်တာစတဲ့အလုပ်တွေကိုသာအပြုလုပ်ကိုင်နေကြရတာပါ။ထိုင်းနိုင်ငံကပင်လယ်ကမ်းရိုးတန်းမှာရှိတဲ့ခရိုင်22ခုမှာမြန်မာရွှေ့ပြောင်းရေလုတ်သား2000ခွဲကျော်ရှိနေတယ်လို့ထိုင်းနိုင်ငံအလုပ်သမားရေးရာဝန်ကြီးဌာနတရားဝင်ထုတ်ပြန်တဲ့စီရင်မှဖော်ပြထားပါတယ်။အဲ့ဒီထဲမှာမြန်မာရွှေ့ပြောင်းလုတ်သားအမျိုးသမီးတချို့လည်းပါဝင်နေကြတာပါ။ဒီလုပ်ငန်းခွင်တွေကအမျိုးသမီးအများစုဟာလှည့်ဝင်လာတဲ့အချိန်မှသာအလုပ်လုပ်ကြရပါတယ်။မိသားစုကိုတစ်ဖက်တစ်လမ်းကကြည့်ရှုနိုင်တဲ့အတွက်ဒီလုပ်ငန်းဝင်ကိုရွေးချယ်လုပ်ကိုင်နေကြရတာလည်းဖြစ်ပါတယ်။ရှေ့လုပ်ငန်းတွေကငါးချင်းဆွဲတဲ့အလုပ်ကိုလုပ်ကိုင်နေသူအသက်35နှစ်အရွယ်မှတ်မိုးလွင်အတွက်တော့ကီလို30ကျော်ရှိတဲ့ငါးချင်းတွေကိုအမျိုးသားတွေနဲ့နေ့စဉ်တန်းတူဆွဲရတာကမလွယ်ကူလာပါဘူး။
ငါးချင်းလဲဆွဲတယ်ငါးလဲရွေးတယ်ပေါ့နော်။တတိယလုပ်ကိုင်တဲ့အရာတွေအကုန်လုံးလုပ်ပေးရတယ်။ဘာလို့လဲဆိုတော့ကျမတို့ကလာခါစားတယ်လေပြောရမယ်ဆိုရင်တတိခိုင်းတဲ့အလုပ်တွေအကုန်လုံးလုပ်ပြရတယ်ပေါ့ငါလည်းရွေးတယ်ငါချင်းလည်းဆွဲရတယ်ငါလည်းမှတ်ရတယ်ရုပ်ကြော်တွေနဲ့အတူတူတန်းတူလုပ်ရတဲ့အချိန်တွေလည်းရှိတယ်မိန်းကလေးဆိုပြီးတော့ခုခုကိုတတ်မှတ်လို့မရဘူးလေအခက်အခဲဆိုရင်အမျိုးသမီးတိုင်းအတွက်ဆိုရင်တော့ပြင်းမှန်းတာပေါ့နော်ရုပ်ကြော်တွေနဲ့အတိုင်းတူပြီးလုပ်ရတော့ပြင်းမှန်းတာပေါ့လေးလဲမှရတယ်တချို့လုပ်တွေဆိုရင်တော့အလေးမမရဘူးလေကျေပုံးတပုံးအလေးချိန်နဲ့ဆိုရင်တော့ရန်ကုန်လေးအခုကကီလို30ငါးချင်းကိုမရတယ်ခါလဲနိုင်ပေါ့နော်အမှန်တိုင်းပြောမယ်ဆိုရင်တော့ကိုလက်တွေလည်းနိုင်ခုမှတော့ပတ်စံလို့တော့ပုံသေးတတ်မှတ်လို့မရဘူးလေခုမလုပ်ရင်ဘသူကလာလုပ်ပေးမှာလေ
ထိုင်းနိုင်ငံမှာရွှေပြောင်းမြန်မာလုပ်တာခွက်နှစ်တန်းခန့်ရှိတယ်လို့မြန်မာရွှေပြောင်းလုပ်တာအရေးလှူရှားသူတွေကခံမှန်းထားပါတယ်ထိုင်းဆိုရကထုတ်ပြန်တဲ့စီရင်မှာတော့တရားဝင်မြန်မာရွှေ့ပြောင်းလုပ်သားအရေးအတွက်ကသုံးသန့်ခန့်ရှိတယ်လို့ဖော်ပြထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခိုင်မှာတော့တရားဝင်တစ်နေ့လုပ်အားက345ဘတ်သတ်မှတ်ထားပြီးရေလုံငန်းနဲ့သက်ဆိုင်တဲ့လုပ်ငန်းခွင်မှာတော့ဘတ်200ကျော်ကနေ300ဝန်းကျင်သာရရှိတယ်လို့အလုပ်သမားတွေစီကတည်ရပါတယ်။အဲ့ဒီလိုသတ်မှတ်ချက်တွေရှိနေပေမဲ့ရေလုံငန်းတွေကအမျိုးသမီးတွေကတော့လကစာတစ်လကိုဘတ်9000၊နေစာတစ်နေ့ကိုဘတ်150၊နာရီစာတစ်နာရီကို25ဘတ်ကနေဘတ်50အထိသာရရှိကြပါတယ်။အများဆုံးလူအားကဘတ်9000သာရရှိတဲ့ရေလုံငန်းတွေကမတ်မိုးလွင်တို့လိုအမျိုးသမီးတွေအတွက်တော့တကူစာရက်တီဖို့တော့မလုံလောက်ကျဲအနေထားပါ။သားသမီးရှိတဲ့မိခင်အမျိုးသမီးတွေဆိုရင်အချက်အကျဲတွေနဲ့ပါရင်ဆိုင်နေကြရတာဖြစ်ပါတယ်။အိမ်ရဲ့ဝင်ငွေထွက်ငွေအသုံးစရိတ်တွေကိုပါစီမံရတဲ့အမျိုးသမီးတွေအတွက်တော့ငါးပေါ်ချိန်မှသာအလုပ်ရှိတာကြောင့်တစ်နှစ်မှာ6လခန့်သာအလုပ်ကောင်းပြီးနောက်6လမှာတော့ချင်းငါးရင်းနဲ့ဖြတ်သန်းနေကြရပါတယ်။အဲ့ဒီတည်းငချောက်လှမ်းတဲ့လုပ်ငန်းမှာအချိန်9နှစ်နီးပါးမြုပ်နှံလုပ်ကိုင်ခဲ့တယ်။အသက်45နှစ်အရွယ်ဒေါ်ကြည်ကြည်ဦးလည်းပါဝင်ပါတယ်။
ရှိတဲ့ဆိုရင်ရှိသလိုကိုကလည်းကိုစစ်ပြေရစားရတာပေါ့မရှိဘူးဆိုလည်းအဲ့လိုပြင်းများမှချိန်ထားပြီးတော့အခါပြန်စားစစ်ပြေတဲ့ချိန်ပြန်စားအဲ့လိုလေးမျိုးပဲလုံးလဲနေတာပဲတိတိတတကိုတယောက်တည်းကြည့်နေလို့ဆိုတော့မရှိဘူးလေမလုံးပါဘူးဆိုရင်လူမျိုးရေးပါတာရဲ့ရှိတဲ့မလုံးပါဘူးဆိုပြန်ဆွဲပြင်းများမှပြန်ပေးအဲ့လိုလေးတော့လဲနေတာပေါ့တော်တော်များများတော့မလောက်တော့များတယ်မလောက်တော့များတယ်လင်းတကူများတကူဆိုတော့စစ်ပြေတယ်မလောလဲလောလောလဲလောခလေးကေရှာလေးနဲ့ဆိုတော့ကြောင်းစီနဲ့ကျူရှင်ခါနဲ့ဈာမရေးတဲ့ကမလောတာအားများတယ်အမနုမလေးရှေ့ဆိုအဲ့လိုပဲတလူတစ်ဖက်နဲ့ပဲအဲ့လိုလောရကြတာပေါ့ဒီမရှိကိုတူးနဲ့ကိုမရှိကိုသူစားမယ်အဲ့လိုလေးလေးနေရတာပေါ့မလုံငါးတဲ့အိမ်နဲ့မရှိအချင်းခါကြတာပေါ့အဲ့လိုလေး
ထိုင်းနိုင်ငံဒေသကြီးလေးခုထဲမှာခရိုင်86ခုပါဝင်ပြီးမက်ကြီးကြီးဦးတို့နေထိုင်လုပ်ကိုင်နေတဲ့တောင်ပိုင်းဒေသတွေကဖန်ခခဲမှာတော့ရှေးလုပ်ငန်းကိုအတိတ်ကစီးပွားရေးတစ်ခုအဖြစ်လုပ်ကိုင်နေကြတာဖြစ်ပါတယ် ကမ္ဘာပင်လယ်စာထုတ်လုပ်တင်ပို့မှုတတိယအကြီးဆုံးနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရေလုံငန်းခွင်မှာတော့ရေလုံသားတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကလည်းအခုချိန်ထိရှိနေသေးပါရေလုံငန်းမှာလုတ်ကင်နေကြတဲ့အမျိုးသမီးတွေဟာလည်းအလုပ်လုတ်ကင်ခွင့်အထောက်အထားတွေသိမ်းဆည်းခံထားရတာတတ်မှတ်လုပ်အားကမရရှိတာအလုပ်သမားတိုင်းရတဲ့နဲ့လုပ်ငန်းခွင့်အခြေခံအခွင့်အရေးဆုံးရှုံးတာတွေအပြင်အထောက်အထားပြုလုပ်တဲ့အခါမှာလည်းလုပ်ငန်းရှင်အချို့ကတာဝန်မယူပေဘဲပွဲစားစီကိုအနံလုတ်ကင်စေတာစတဲ့အခြေအနေတွေကိုကြုံတွေ့နေကြရတယ်လို့ရွှေပြောင်းရေးလုတ်ကင်နေသူတွေစီကတည်ရပါတယ်ကြပြင်အလုတ်ကင်ခွင့်လန်းရရှိဖို့အတွက်တတ်မှတ်ထားတဲ့အထောက်အထားတွေကိုငွေအတိုးနှုန်းကြီးစွာချေယူလုတ်ကင်ရတဲ့အခါအကျွေးတန်တရားလဲတဲ့ဘဝကနေရုံမထွက်နိုင်ဖြစ်နေကြရပါတယ်။ဒါကြောင့်တချို့အမျိုးသမီးတွေဆိုရင်တရားမဝင်မူရစီအယောင်ဝင်နဲ့လိမ်မိုင်းဆိုင်ရာဖျော်ပြီးလုပ်ငန်းတွေထဲရောက်ရှိသွားကြတယ်လို့ထိုင်းနိုင်ငံရေလုပ်ငန်းတွေကမြန်မာရွှေ့ပြောင်းတွေအီးသူတေသနာပြုလုပ်နေသူမတ်ဝေဝင်းခိုင်ကဆိုပါတယ်။
ဒီထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့ရေလုံငန်းမှာပါဝင်ပတ်သက်နေတဲ့အမျိုးသားအမျိုးသမီးတွေအတွက်ကဒီပန်းရောင်ကတ်တွေပါတယ်ရဖို့စ조사တဲ့ဟာမျိုးမှာသူတို့ကအများဆုံးတုံးတာကအေဂျင့်ပေါ့နော်ဂျာခင်အေဂျင့်တွေတုံးတဲ့အဲ့တော့တဆင့်ခံနေနဲ့သွားတာမျိုးများတယ်ပြီးတော့အဲ့တော့တခါတလေကြာရင်အပေါ်ကချမှတ်ထားတဲ့တကယ်စနစ်တွေနီးစနစ်တွေကတမျိုးပေါ့နော်လက်တွေ့မှာလုံနေတဲ့အရာတွေကတကယ်တမ်းကွာခြားနေတယ်အဲ့လိုကွာခြားနေတဲ့အတွက်ကြောင့်မလို့တကယ်ဥပဒေနဲ့အညီနီးစနစ်နဲ့အညီပြုပြင်ပြောင်းလဲဖို့ဖြည့်ရှင်ဖို့ခါကြတော့ပြောသလောက်မလွယ်ဘူးပေါ့နော်အဲ့လိုအရာမျိုးကတကယ်တမ်းကတကယ်လိလာစီးတဲ့နေရာမှာဟိုထိခိုက်လွယ်တယ်ပြီးအောက်ခြေမှာအဆင်ပြေသလိုလုံနေတယ်ဆိုတာထက်သူတို့အတွက်ပိုပြီးတင့်တော်တဲ့နီလန်းကိုသူတို့ကရအောင်ရှာပြီးကျေရှင်းနေရတဲ့သဘောပိုရှိတာပေါ့နော်ဒီလို process တွေကိုထပ်ပြီးတော့မှဟိုပြင်ဆင်ဖို့တော်မှမဟုတ်ရင်ပြောင်းလဲဖို့ဆိုင်ရာတွေကိုအကြံပေးမယ်ဆိုရင်ကျမအနေနဲ့ကတော့လက်တွေ့နဲ့နှီးဆက်တဲ့နှီးလန်းကိုပို့ပြီးဦးစားပေးဖို့ပြီးတော့လက်တွေ့မှာလာရောက်လေ့လာပြီးတော့မှအများအဆင်ပြေနိုင်မယ့်နှီးလန်းကိုအကြံပေးဖို့ကျမကတော့အကြံပြုချင်တာပေါ့နော
်ရေလုံငန်းတွေကအိမ်နောက်ရှင်အမျိုးသမီးတွေအတွက်တော့ငားလေလိုက်တဲ့သူတို့ရဲ့အမျိုးသားအများစုဟာမွေးရည်စေးကိုအလွယ်တကူအသုံးပြုတာတွေရှိတဲ့အတွက်နောက်ဆက်တွဲအကျိုးဆက်အနေနဲ့အိမ်တွင်အချက်ဖက်ခံရမှုတွေနဲ့ပါအရင်ဆိုင်နေကြရပါတယ်။ဒီလိုအခြေအနေတွေကိုတိုင်ကြားဖြေရှင်ဖို့ထိုင်းအစိုးရအဖွဲ့အစည်းမြန်မာအလုပ်သမားကိုယ်စားလှယ်အဖွဲ့တွေရှိနေပေမယ့်အမှန်တကယ်ထိရောက်အောင်လှုပ်ဆောင်ပေးမယ့်အဖွဲ့အစည်းတွေလိုအပ်နေသေးတယ်လို့ရွှေပြောင်းရေးလှုပ်ရှားသူတွေကဆိုပါတယ်ဆုံးရှုံးနေတဲ့အခွင့်အရေးတွေပြန်လဲရရှိဖို့ဆိုရင်နှစ်နာသူကိုယ်တိုင်ကအရေးကြီးဆုံးဖြစ်တယ်လို့ပြောလာသူကအမျိုးသားညီညွတ်ရေးအစိုးရ NUG အလုပ်သမားဝင်ကြီးဌာနဒေါ်ဝင်းကြီးဦးကျော်နေပါ
ဒီလုပ်ငန်းဒီမှာဒီလူကုန်ကူးမှုဒီလောအကနှိမ်ခမ်းတာတွေပေါ့နော်ဒီဟာတွေပပျောက်ဖို့ဆိုတာကတော့အဓိကကတော့နှစ်နာသူတွေကိုယ်တိုင်ကတိုင်ကြားဖို့ပေါ့နော်တိုင်ကြားဖို့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဒီလိုမျိုးနှစ်နာသူတွေကိုယ်တိုင်ကဆောင်ရွက်မှသာလျှင်စတင်ပြီးတော့တိုင်ကြားမှုတွေရှိမှသာလျှင်ကျွန်တော်တို့ဝန်ကြီးဌာနအပါဝင်ပေါ့နော်လူ့သမားရေးဆောင်ရွက်သူတွေကဒီမှုတွေကိုဖြည့်ရှင်းဆောင်ရွက်ပေးလို့ရမှာပါဒါမှသာလျှင်သဆိုင်ရာနိုင်ငံတွေလည်းပို့ပြီးတော့ကြက်မှတ်လာမယ်ဒီချုပ်ပေါက်ခံရမှုတွေပေါ့နော်ဘုခင်းတွေလည်းလျှော်ပါသွားမယ်ပေါ့လူ့သမားခွင့်ရေးတွေပို့ပြီးတော့ရလာမှာပေါ့အဲ့တော့အရေးကြီးတာကတော့ convention တွေအနေနဲ့တိုင်ကြားဖို့ပူးပေါင်းဆောင်ရွက်ဖို့ပေါ့နော်ဒီဟာအရေးကြီးဆုံးပါ
မြန်မာရွှေ့ပြောင်းရေလုံသားတွေကြုံတွေ့နေရတဲ့အလုပ်သမားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံရမှုတွေကအရင်ဆယ်စုနှစ်ကျော်ကထည့်လျော့ပါလာပေမယ့်အခွင့်အရေးချိုးဖောက်မှုတွေကတော့ဒီနေ့အထိရှိနေသေးပါထိုင်းနိုင်ငံရောက်ရွှေ့ပြောင်းမြန်မာလုံသားတွေအနေနဲ့ထိုင်းအစိုးရသတ်မှတ်ထားတဲ့တရားဝင်အထောက်အထားရှိဖို့လိုအပ်ပြီးမိမိတို့ရတဲ့အခွင့်အရေးကိုလည်းသိရှိနားလည်ထားဖို့လိုတယ်လို့ရွှေ့ပြောင်းရေးလှုပ်ရှားသူတွေကတော့အကြံပြုထောက်ပြကြပါတယ်ရှေ့လုပ်ငန်းခွင်တွေကအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအလုပ်သမားရေးလှုပ်ရှားသူတွေကတော့ထိုင်းဆိုရအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်နေတာတွေလည်းရှိပါတယ်။အဲ့ဒီလိုဖြည့်ရှင်ဆောင်ရွက်တဲ့အခါအလုပ်သမားရေးလှုပ်ရှားသူတွေအတွေ့အခက်အခဲစိန်ခေါ်မှုတွေလည်းရှိနေတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FAD ရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ်။
အရင်ကဆိုလို့ရှိရင်ဒီလိုကိစ္စတွေအထိုင်းလျောက်ပြီးတဲ့ပို့ပြီးတော့ဒီပြည်ကအာရမတဲ့ကာလမှာတိုင်အောင်နေရာကျွန်တော်ကုတွေလုပ်တဲ့အခါကျတော့သုံးတခုနောက်ခံတော့နောက်ခံရှိရရှိတဲ့အခါကျတော့ဖြည့်ရှင်းတဲ့အခါမှာဟိုအမှုမှန်ပေါ်ရေးဒိုရီမိုခွင့်ရေးပြီးတော့ရရှိတဲ့ကိုကျွန်တော်တို့ကမမမမနဲ့ရတိုက်လို့ရအခုကျတော့အဲ့လိုသွားတိုက်လို့မရဘူးကျွန်တော်တို့ရင်းစားမှာပဲရွှေရောင်းလို့သွားတယ်ကျွန်တော်တို့မှာတိုင်းပြည်မှာအခုလက်ရှိဖြစ်နေတဲ့နေရာကြီးတဲ့အခါကျတော့ သူတို့ကတိတ်တယ်ပြီးတော့ဆိုင်တော့ကျွန်တော်တို့ကိုယ်တိုင်လည်းဒီဟိုတရားဝင်တချင်နေထိုင်ဖို့အတွက်ဟာလာပီဇာဟောပါမယ်ဆိုတာဒီအနာရိုင်းတွေရဲ့ခွင့်ပြုချက်ပေါ်မှုကြီးနေတာအဲ့တော့သူတို့ကိုအရင်တော့လည်းဒီထိတဲ့ဝင်ကျွန်တော်တို့ပြင်ဆိုင်ဖို့အရန်ကိုခက်တယ်အဲ့တော့ကျွန်တော်တို့ဟာအနုနည်းနဲ့ပဲဆွေးနွေးတယ်အကြံပြုတယ်အဲ့လိုဟာမျိုးတွေကိုဦးစားပေးပြီးတော့လုပ်တယ်ဆက်ဆံရတဲ့ time နဲ့အချိန်လာနေပြီးတော့ဒီရှင်ရောင်းလို့တော်ရည်နဲ့ပတ်သက်တဲ့ဒါရုံညီမဖြစ်တဲ့အခွင့်အရေးရရှိဖို့လူမှုကွန်ရက်အကျိုးခံစားခွင့်မျိုးပြည်ပဝါရရှိဖို့လေးပေးပြီးဆောင်ရနိုင်အောင်လို့ကျွန်တော်ကအပူပြီးဒီလုပ်ပြီးတော့လူ့သမားကြီးဖြစ်ချင်းတွေကိုဒီနည်းလမ်းနဲ့ပဲပို့ပြီးလုပ်နိုင်တယ်လို့ကျွန်တော်ကထင်တယ်
ထိုင်းနိုင်ငံတောင်ပိုင်းကမမိုးလွင်နဲ့မက်ဂျီဂျီဦးတို့လိုအမျိုးသမီးတွေအတွက်တော့ရှေးလုပ်ငန်းခွင်နဲ့အလုပ်လုပ်ရင်အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေပေမယ့်တိုင်ကြားရမယ့်အဖွဲ့အစည်းတွေအဆက်အသွယ်ရဖို့ကအသိပညာအာဏာမှုနဲ့အတူအလံဝင်နေစေပါရတဲ့လောကလာစာအနေငယ်အတွက်တော့အမျိုးသားတွေနဲ့တန်းတူအလုပ်လုပ်ကိုင်းနေရင်ကအိမ်တွင်ကြံ့ဖက်ခံရတာနဲ့ကျွေးမီနေဆက်တဲ့ဒဏ်တွေကိုအန်တူရင်သူတို့အတွက်ကာကွယ်ပေးနိုင်မယ့်အဖွဲ့တွေပို့အားကောင်းလာဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်။ဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ်SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ